Sony Pictures ရုပ်ရှင်လုပ်ငန်းပေါ်အင်တာနက်ပေါက်ထွင်းသူတွေဝင်ရောက်တိုက်ခိုက်ရမှာတရုတ်နိုင်ငံကနေရာတချို့ကိုမြောက်ကိုရီးယားကအတုံးချခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့မှန်ဆုံးဖြတ်နိုင်လောက်တဲ့သတင်းအချက်လက်အလုံးလောက်မရှိဘူးလို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဆိုင်ဘာတိုက်ခိုက်မှုတွေကိုဘလို့ပုံစံမျိုးနဲ့ပဲဖြစ်ဖြစ်တရုတ်နိုင်ငံကလက်မခံတဲ့အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဝါချွန်ရင်းကဒီကနေ့ပဲပြောဆိုလိုက်တာဖြစ်ပေမဲ့လုံလောက်တဲ့သတင်းအချက်လက်မရသေးပဲကောက်ချက်မချလို့တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကတော့မြောက်ကိုရီးယားကစိုက်ဘာတိုက်ခိုက်မှုတွေကိုဟန်တားနိုင်မှုတရုတ်နိုင်ငံနဲ့ဆွေးနွေးနေပါတယ်။ဒါမှမဟုတ်အမေရိကန်ကာဝေးဆိုင်ရာလေးဝက်ချက်တွေကိုချင်းချောက်နေပြီးအမေရိကန်ကုမ္ပဏီတွေရဲ့ပြန်ဆန်မှုနဲ့အလုပ်ကံတွေကိုပါထိခိုက်နေတဲ့အထိတရုတ်နိုင်ငံကအင်တာနက်ပေါ်ကတဆင့်ခိုးယူမှုတွေရှိနေတယ်လို့ဆွဆွထားတဲ့အတွက်ဆွေးနွေးမှုတွေမှာလည်းအခက်အခဲတွေနဲ့ကြုံရနိုင်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့ Sony ကုမ္ပဏီတိုက်ခိုက်မှုမှာတာဝန်ရှိတယ်လို့အမေရိကန်အာဏာပိုင်တွေကဆွဆွထားတဲ့မြောက်ကိုရီးယားကိုအစိုးရကိုယ်တိုင်ချမ်းဖတ်မှုတွေကိုကမကတာလုပ်နေတဲ့နိုင်ငံတစ်ခုဖြစ်စီးရင်သွင်းတယ်မသိပြန်လည်သုံးသပ်နေတဲ့အကြောင်းမနေ့ကကပဲပြောဆိုထားတာပါ။ Hackers တွေရဲ့တိုက်ခိုက်မှုပေါ်စစ်ကြင်ညာတဲ့လုပ်ရဲလို့ယူဆမှထားပေမဲ့ထိခိုက်နေနိုင်မှုကြီးမားလို့နဲ့အင်တာနက်ပေါ်ကစူပူရန်ကားမှုတစ်ခုဖြစ်မြင်တဲ့အကြောင်းလဲအမေရိကန်ရုပ်သံ CNN ရဲ့နိုင်ငံတော်အခြေပြဆွေးနွေးခန်းအစီအစဉ်မှာသမ္မတကပြောကြားခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံကလည်း Sony ကုမ္ပဏီတိုက်ခိုက်ခံရမှုတွေပြစ်တင်ရှုတ်ချခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်နဲ့နင်းနီးကက်ကက်ဆက်သွယ်ဆောင်ရနေတယ်လို့လည်းဂျပန်ဝန်ကြီးအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒါဆူဝါကဒီကနေ့ပဲပြောဆိုခဲ့တာပါ။ Internet Cyber တိုက်ခိုက်မှုတွေကဂျပန်နိုင်ငံအမျိုးသားလူညုံရေးအတွက်ကြီးမားတဲ့ပြဿနာဖြစ်တယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကတော့ Sony ကုမ္ပဏီရဲ့ Internet ကွန်ရက်တွေ၊ email တွေနဲ့ပို့ကိုရေးချက်လက်တွေကိုဖောက်ထွင်းဖော်ပြခဲ့တာတွေကသူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းဆိုထားတာပါ။